This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ပေတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွေသားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ25ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရင်တဲ့ကောင်းထုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ25ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရင်တဲ့များကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးစီရင်တဲ့နေဖြင့်လေကေကော်မြို့တက်တိုက်ပွဲမှာစစ်တပ်ကပြစ်တဲ့လက်နက်ကြီးကြီးထိုင်းဘက်ကြားရောက်ပောက်ကွဲတဲ့တရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်လေကေကော်မြို့တက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်နေရမှာစစ်တပ်ကပြစ်တဲ့လက်နက်ကြီးကြီးတလုံးထိုင်းဘက်ကိုစက်တင်ဘာလ24ရက်နေ့ကကြားရောက်ပောက်ကွဲခဲ့တယ်လို့ထိုင်းမီဒီယာတွေကဖော်ပြပါတယ်။အကြမ်းဖက်စစ်တပ်ဟာစက်တင်ဘာလ20ရက်နေ့ကစပြီးလေကေကော်ဘက်ကိုစစ်ကြောင်းထိုးလာတာကြောင့်ဒီနေ့စက်တင်ဘာလ25ရက်အထိတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့စစ်ရေးသတင်းတွေကလည်းဆိုပါတယ်။အခုလိုတိုက်ပွဲပြင်းထန်နေတာကြောင့်လက်နက်ကြီးပစ်ခတ်တံတွေနေရောညပါကြားနေရတယ်လို့မဲဆောက်ကိုရောက်နေတဲ့မြန်မာစစ်ဘေးရှောင်တွေကပြောပါတယ်။စစ်တပ်ကပစ်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်ထိခိုက်မှုတွေမရှိပေမဲ့အာဏာသိမ်းစစ်တပ်ကိုထိုင်းစစ်တပ်ကကန့်ကွက်စာပို့ထားတယ်လို့ထိုင်းဘက်ကလာတဲ့သတင်းတွေအရသိရပါတယ်။မြန်မာဘက်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ထိုင်းစစ်တပ်ဟာနေဆက်ဒေသမှာလုံခြုံရေးတိုးမြှင့်ထားပြီး24နာရီပတ်လုံးစောင့်ကြည့်နေတယ်လို့လည်းသိရပါတယ်။တိုက်ပွဲဖြစ်နေတဲ့လေကေကော်မြို့ဘက်ကိုအကြမ်းဖက်စစ်တပ်ကစက်တင်ဘာလ23ရက်နေ့ကစပြီးစစ်ကြောင်း5ကြောင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။အကြမ်းဖက်စစ်တပ်ဟာစစ်မှုထမ်းဥပဒေနဲ့အဓမ္မခေါ်ဆောင်ထားတဲ့ပြည်သူစစ်တပ်သားတွေကိုမူရစ်ဆေးတွေကျွေးပြီးရှေ့ကနေတိုက်ခိုက်နေတာကြောင့်တေဆုံးနာနဲ့ဒဏ်ရာရသူတွေများနေတယ်လို့လည်းစစ်ရေးသတင်းတွေအရသိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ခင်ဦးရွှေဘိုအဆက်ကတိုက်ပွဲမှာတေဆုံးသွားတဲ့စစ်သားတွေကိုတော်လိုင်းတက်တွေကမြေမြုပ်တချို့ပေးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းခင်ဦးရွှေဘိုနဲ့အဆက်ကတိုက်ပွဲဖြစ်နေရာတွေကိုတော်လိုင်းအင်အားစုတွေနယ်မြေရှင်းလင်းရေးလုပ်နေချိန်မှာတိုက်ပွဲအတွင်းတေဆုံးသွားတဲ့စစ်သားတွေကိုတော်လိုင်းတက်တွေဘက်ကမြေမြုပ်တချို့ပေးခဲ့တယ်လို့ခင်ဦးမြို့နယ်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဒီနေ့စက်တင်ဘာလ25ရက်မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။ခင်ဦးမြို့နယ်တဲကိုစစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကိုစက်တင်ဘာလ22ရက်ကခင်ဦးရွှေဘိုနယ်အဆက်မှာတော်လိုင်းအင်အားစုတွေပူးပေါင်းပြီးဂျားဖြတ်ပိတ်ဆို့တိုက်ခတ်ရာမှာတီးဆုံးသွားတဲ့စစ်သားတွေကိုတော်လိုင်းအင်အားစုတွေကမြေမြုပ်တချို့ပေးခဲ့တာလို့နားလည်ရပါတယ်။အဲ့ဒီတိုက်ပွဲမှာအကြမ်းဖက်စစ်တပ်ဘက်ကဒုတိယဗိုလ်မှူးကြီးအဆင့်ရှိသူနဲ့ဗိုလ်ကြီးအဆင့်ရှိသူတွေအပါအဝင်စစ်သားတွေအများပြားတီးဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့နှစ်ဦးအရှင်ဖမ်းမိတယ်လို့သိရပါတယ်။ဒီတိုက်ပွဲမှာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများပေမဲ့တော်လိုင်းအင်အားစုတွေဘက်ကထိခိုက်မှုမရှိခဲ့တဲ့အပြင်ရန်သူစစ်သားတွေကင်တဲ့လက်နက်တွေပါတင်းဆဲနိုင်ခဲ့တယ်လို့ခင်ဦးမြို့နယ်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကအသိပေးထားပါတယ်။တိုက်ပွဲပြီးတဲ့နောက်တော်လိုင်းအင်အားစုတွေဟာစက်တင်ဘာလ23ရက်နေ့မှာနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးအကြမ်းဖက်စစ်တပ်ကဒုတိယဗိုလ်မှူးကြီးအဆင့်နဲ့ဗိုလ်ကြီးအဆင့်အပါအဝင်တေဆုံးစစ်သားအလောင်းတွေကိုတင့်တော်တဲ့နေရာမှာမြေမြုပ်တချို့ပေးခဲ့တယ်လို့ဒဏ်ရာရထားတဲ့တုံမှန်းတွေကိုစေကုသပေးထားပြီးစစ်ဘက်နဲ့ဆိုင်တဲ့သက်ဆိုင်ရာဌာနတွေမှာထိမ့်သိမ်းထားတယ်လို့ခင်ဦးမြို့နယ်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးဂျ ချောင်မဲပင်ဘောရွာကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်မြို့သားတအုပ်တေဆုံးပြီးမြို့သမီးနှစ်ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းမြောက်ဒေသတအောင်းတပ်မဟာနှစ်နယ်မြေချောင်မဲမြို့နယ်ပင်ဘောကျေးရွာကိုအကြမ်းဖက်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်မြို့သားတအုပ်တေဆုံးပြီးမြို့သမီးနှစ်ဦးဒဏ်ရာရခဲ့တယ်လို့တအောင်းတပ် DNLA ကဒီနေ့စက်တင်ဘာလ25ရက်မှာထုတ်ပြန်လာပါတယ်။အကြမ်းဖက်စစ်တပ်ဟာတိုက်ပွဲဖြစ်တာမရှိဘဲပင်ဘောကျေးရွာအတွင်းကိုစက်တင်ဘာလ23ရက်နေ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဦးဆန်လွင်ဆိုသူပွဲချင်းပြီးတေဆုံးခဲ့ရပြီးဇနီးဖြစ်သူဒေါ်နီနီနဲ့သမီးဖြစ်သူမတ်စုနဒီလွင်တို့ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ထို့အတူမနေ့စက်တင်ဘာလ24ရက်နေ့မှာလည်းစစ်တပ်ကကြောင်မဲမြို့နယ်မိုင်းတဲအုပ်စုပင်တီးကျေးရွာကိုလေကြောင်းကနေပေါင်150ဘုံနှလုံးလာရောက်ကျဲချခဲ့တာကြောင့်ဘုံကြီးကျောင်းဆောင်နဲ့စွန်းစားဆောင်တွေပျက်စီးခဲ့တယ်လို့သိရပါတယ်။ထို့အပြင်နမ်စော့ကျေးရွာကိုလည်းပေါင်150ဘုံတလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ပြည်သူလူထုစိုက်ပျိုးထားတဲ့ပြောင်းမှုခြံတွေထိခိုက်ပျက်စီးခဲ့တယ်လို့ TNLA ကအတည်ပြုပါတယ်။အကြမ်းဖက်စစ်တပ်ဟာလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်နေရမှာအခုစက်တင်ဘာလအတွင်းကြောင်မဲမြို့နယ်ကို6ကျိန်၊ဒီဘုံမြို့နယ်ကို2ကျိန်၊မိုးကုံးမြို့နယ်ကို2ကျိန်စုစုပေါင်းဘုံ21လုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာကြောင့်အမျိုးသားတဦးတေဆုံးပြီးမျိုးသားတဦးအမျိုးသမီး၄ဦးထိခိုက်ဒဏ်ရာရရှိကာအင်းစကူလုံးစာတင်ကြောင်းတကြောင်းဖုန်ကြီးကြောင်းတကြောင်းနဲ့ကာတစီဘုံစာထိမှန်ပျက်စီးသွားခဲ့တယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်။ဒါကြောင့်မိဘပြည်သူတွေအနေနဲ့စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုတွေကိုရှောင်ရှားနိုင်ဖို့စစ်ရေးသတင်းအမြဲရှိနေဖို့လိုပြီးလေကြောင်းရန်ကနေကာကွယ်နိုင်ဖို့အတွက်လေကြောင်းရန်ကာကွယ်ရေးဆိုင်ရာနီးလန်းတွေကိုလိုက်နာဆောင်ရွက်ကြဖို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးတရင်နေဖြင့်ကြောင်မဲနဲ့ဒီဘောမြို့မှာစစ်တပ်ဆိုင်ရဖားနဲ့စစ်တပ်သတင်းပေးတွေဖမ်းဆီးရမိခဲ့တယ်လို့ TNLA ပြောတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းမြောက်ဒေသကြောင်မဲနဲ့ဒီဘောမြို့တို့မှာသတင်းယူပို့လွှတ်ထားတဲ့အကြမ်းဖက်စစ်တပ်စစ်ဘက်ရဲရလုံခြုံရေးတပ်ဖွဲ့ဆိုင်ရဖားနဲ့စစ်တပ်သတင်းပေး10ဦးထပ်မံဖမ်းဆီးရမိထားတယ်လို့တောင်းတက်မတော် TNLA ကဒီနေ့စက်တင်ဘာလ25ရက်မှာထုတ်ပြန်လာပါတယ်။အကြမ်းဖက်စစ်တပ်ကသတင်းယူပို့လွှတ်ထားတဲ့ဆိုင်ရဖားတွေနဲ့စစ်တပ်သတင်းပေးတွေကိုတောင်မြို့နယ်ရဲတပ်ဖွဲ့နဲ့ဌာနဆိုင်ရာအဖွဲ့တွေပူးပေါင်းပြီးရှောင်းတခင်စစ်ဆေးမှုတွေဆောင်ရွက်ချိန်မှာဖမ်းဆီးရမိခဲ့တာလို့ဆိုပါတယ်။သူတို့ဟာလာရှုံမြို့မှာရှိတဲ့အကြမ်းဖက်စစ်တပ်ကဖြစ်ပြီးပလောင်ပြည်နယ်လွမြောက်ရေးတပ်ဦး PSLF TNLA အုပ်ချုပ်တဲ့မြို့နယ်တွေက TNLA ဂိတ်နေရာတွေဂိတ်မှာရှိတဲ့လူအင်အားလက်နက်အင်အားဌာနဆိုင်ရာအင်အားတပ်စခန်းနေရာတွေလူစုလူဝေးရှိတဲ့နေရာတွေအကြောင်းသတင်းရယူတဲ့အပြင်လေကြောင်းတိုက်ခိုက်မှုလုပ်ပြီးနောက်ထိရောက်မှုရှိမရှိစတာတွေစုံစမ်းထောက်လှမ်းရယူခဲ့တယ်လို့အတည်ပြုထားပါတယ်။ဒါအပြင်ဆာယာဖားနဲ့စစ်တပ်သတင်းပေးတွေဟာအကြမ်းဖက်စစ်တပ်စစ်ကြောင်းအလွယ်တကူဝင်ရောက်နိုင်မဲ့လမ်းနဲ့ထောက်ပို့လမ်းကြောင်းအခြေအနေတွေကိုအဓိကထောက်လှမ်းပြီးသတင်းပေးပို့ခဲ့တယ်လို့သိရပါတယ်။ဒီဆာယာဖားနဲ့စစ်တပ်သတင်းပေးတွေဟာကြောင်မဲနဲ့တီဘောမြို့အတွင်းကိုလမ်းလျှောက်ပြီးဝင်လာတာရှိသလိုဆိုင်ကယ်တွေ၊လိုင်းကားတွေ၊အိမ်စီးကားတွေနဲ့ဝင်လာကြသူတွေဖြစ်ပြီးတထေးရောင်ဆောင်တာတရောင်းစားရောင်ဆောင်တာခရီးသွားရောင်ဆောင်တာစတဲ့ပုံစံတွေနဲ့ဝင်ရောက်လာပြီးသတင်းတွေထောက်လှမ်းရယူခဲ့တယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်။သူတို့ဟာအချင်းချင်းဆက်သွယ်ရမှာလက်ဟန်မှုရာအပြင်လက်ဖက်ရည်ဆိုင်လမ်းဘေးကွင်းရာဆိုင်နဲ့လူရှင်းတဲ့နေရာတွေမှာလူချင်းတွေ့ပြီးတဦးနဲ့တဦးအပြန်အလှန်သတင်းပေးပြီးစစ်တပ်ကို online platform တွေဖြစ်တဲ့ Viber, Facebook, WeChat,Telegram တို့ကနေသတင်းပေးပို့ခဲ့ကြတယ်လို့ဆိုပါတယ်။တောင်တက်တွေထိန်းချုပ်သိမ်းပိုက်ထားတဲ့အခြားမြို့နယ်တွေကိုလည်းအကြမ်းဖက်စစ်တပ်ကစစ်ဘက်ရဲရလုံခြုံရေးအဖွဲ့တွေဆင်လွတ်ထားတယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကပြောပါတယ်။လက်ရှိမှာဖမ်းဆီးရမိတဲ့စစ်ဘက်ရဲရလုံခြုံရေးတပ်ဖွဲ့ဆိုင်ရာဖားနဲ့စစ်တပ်သတင်းပေးတွေကိုလုံခြုံစိတ်ချတဲ့နေရာမှာကောင်းမွန်စွာထိန်းသိမ်းစစ်ဆေးနေပြီးပြစ်မှုကျူးလွန်ကြောင်းထင်ရှားပေါ်လွင်မယ်ဆိုရင်တောင်ပြည်ဥပဒေနဲ့အညီအရေးယူသွားမယ်လို့တောင်းတက်မတော် TNLA ကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရဲသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အရသာပြည်သူများနဲ့ဆက်ဆံရာတွင်လိုက်နာရမည်ကျင့်ဝတ်များ1အရသာပြည်သူများအားရိုသေစွာဆက်ဆံရမည်2အရသာပြည်သူများအပေါ်မောက်မာရိုင်းပြခြင်းစော်ကားခြင်းအနိုင်ကျင့်နှိပ်စက်ခြင်းမူးယစ်ရန်ကားခြင်းမပြုရ3အမျိုးသမီးများလိန်စိတ်ကွဲပြားသူများအားရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာလိန်ပိုင်းဆိုင်ရာထိပါနှောက်ယှက်ခြင်းမပြုရ4 အရေးပေါ်လိုအပ်ချက်အရအယသပြည်သူပိုင်ပစ္စည်းဥစ္စာများကိုအသုံးပြုရပါကကာလတန်ဖိုးအတိုင်းပေးချေရမည်၅အယသများအားတစားကံသို့မဟုတ်လူသားတိုင်းအဖြစ်အသုံးပြုခြင်းမပြုရ၆ကလေးသူငယ်များမတန်ဆွမ်းသူများအမျိုးသမီးများတကြီးရွယ်အိုများစသည်ထိရှလွယ်အုပ်စုများ vulnerable groups are အထူးကာကွယ်စောင့်ရှောက်ပြီးလူအပ်သည့်အကူအညီများပေးရမည်အမျိုးသမီးများနှင့်ကလေးငယ်များအပေါ်လိုက်နာရမည်ကျင့်ဝတ်များ၁အမျိုးသမီးများအားကာယင်္ဒြေပျက်စီးစေခြင်းအဆက်ခွဲခြင်းယုံညံ့စေခြင်းလိမ်မိုင်းဆိုင်ရာခေါင်းပုံဖြတ်အမျက်ထုတ်ခြင်းအကြမ်းဖက်ခြင်းမပြုလုပ်ရ၂အရွယ်မရောက်သေးသောကလေးများအားလိမ်မိုင်းဆိုင်ရာထိတွေ့ဆက်ဆံခြင်းအကြမ်းဖက်ခြင်းမပြုလုပ်ရ
Video NUG မှဆက်လက်တင်လွှင့်ပေးနေပါတယ်။စီးရီးသတင်းကောင်းထုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုချိန်အားစပြီး2025ခုနှစ်စက်တင်ဘာလ25ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ຫນွေဦးတော်လန်ရေးအောင်မြင်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့တန်ခါတမကမန္တလေးကြီးညာတဲ့တရင်ကိုတင်ပြပေးပါမယ်။တန်ခါတမကမန္တလေးအဖွဲ့အနေနဲ့ရွှေဝါရောင်တော်လန်ကြီးရဲ့စိတ်ဓာတ်ကိုစုပ်ကန်ရင်ငွေဥတော်လန်ကြီးအောင်မြင်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ဒီကနေ့စက်တင်ဘာလ25ရက်နေ့မှာထုတ်ပြန်ကြေညာလိုက်ပါတယ်။2009ခုနှစ်ကဖြစ်ခဲ့တဲ့ရွှေဝါရောင်တော်လန်ကြီး18နှစ်ပြည့်အထိမ်းအမှတ်အဖြစ်တန်ခါတမကမန္တလေးကသူတို့ရဲ့သဘောထားကိုထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ရွှေဝါရောင်တော်လန်ကြီးမှာပါဝင်ခဲ့တဲ့တန်ခါတော်တွေနဲ့ပြည်သူလူထုရဲ့ရဲဝံ့နဲ့စိတ်ဓာတ်နဲ့စွန့်လွတ်အနေနာခံမှုတွေကိုဂုံပြုအမှတ်ရနိုင်မယ်လို့လည်းမိန့်ဆိုထားပါသည်။ဒီရွှေဝါရောင်တော်လန်ကြီးဟာမြန်မာသမိုင်းမှာတရားမျှတမှုလွတ်လပ်မှုနဲ့ဒီမိုကရေစီစံတာစာရာတွေပြတ်သားစွာထုတ်ဖော်ခဲ့တဲ့မီးရှူးတန်ဆောင်တစ်ခုဖြစ်ခဲ့တယ်လို့မှတ်တမ်းတွေအရသိရပါသည်။2009ခုနှစ်စက်တင်ဘာလကစီးပွားရေးအကြက်အတဲနဲ့မတရားဖိနှိပ်မှုတွေကိုစန့်ကျင်တဲ့အနေနဲ့တန်ဃာတော်တွေဦးဆောင်ပြီးတော့ပြည်သူထောင်ပေါင်းများစွာဟာပကုတ်ကူမန္တလေးရန်ကုန်နဲ့အခြားမြို့ကြီးတွေမှာငင်းချမ်းစွာလမ်းရှောင်ဆက်တမ်းပြခဲ့ရာကရွှေဝါရောင်တော်လန်ကြီးပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ရွှေဝါရောင်တင်ကန်းတွေဝစ်ဆင်ထားတဲ့တန်ဃာတော်တွေရဲ့ဦးဆောင်မှုနဲ့အတူဆန္ဒပြခဲ့ကြတဲ့ပြည်သူလူထုကိုဆရာနာရှင်အဖွဲ့တွေကအကြမ်းဖက်ဖြိုခွဲတာကြောင့်တန်ဃာတော်တွေနဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ရပြီးတော့ထောင်ပေါင်းများစွာဖမ်းဆီးခံခဲ့ရတာတွေခုချိန်ထိဆွဲထင်နေစေလို့တန်ဃာတမက်ကမန္တလေးအဖွဲ့ကမိန်ထားပါတယ်။လက်ရှိမျိုးတော်လန်ကြီးဟာလည်းမြန်မာပြည်သူတွေလွတ်လပ်ရေးနဲ့တရားမျှတမှုအတွက်ဆက်လက်တိုက်ပွဲဝင်နေတဲ့မီးရှူးတပ်ဆောင်တစ်ခုဖြစ်တဲ့အတွက်ကြောင့်တန်ခါတမက်ကမန္တလေးအဖွဲ့အနေနဲ့ရှူဝါရောင်စိတ်ဓာတ်ကိုစုပ်ကိုင်ပြီးမျိုးတော်လန်ကြီးအောင်မြင်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါရီရှူဝါရောင်တော်လန်ကြီးမှာပါဝင်ခဲ့တဲ့တန်ခါတော်တွေနဲ့ပြည်သူလူထုရဲ့စွန့်လွတ်အနေနာခံမှုတွေအလဟတ်သက်မဖြစ်စေဖို့နဲ့ဆရာနာရှင်စနစ်အဆုံးသတ်ပြီးတော့ဒီမိုကရေစီအစိုးရတည့်ရဲ့ထူထောင်နိုင်ရေးဆက်လက်ကြိုးပမ်းသွားမှာဖြစ်တာကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရွှေဝါရောင်တော်လန်ရေးကာလတုန်းကအားပေးထောက်ခံခဲ့တယ်လို့ငွေဦးတော်လန်ရေးမှလည်းပံ့ပိုးကူညီပေးဖို့တန်ခါတမက်ကမန္တလေးအဖွဲ့ကတောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တည်ထောင်ခြင်း38နှစ်မြောက်အထိမ်းအမှတ်အခမ်းအနားကျင်းပမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာစက်တင်ဘာလ29ရက်နေ့မှာကြာရောက်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တည်ထောင်ခြင်း38နှစ်မြောက်အထိမ်းအမှတ်အဖြစ်အခမ်းအနားတစ်ရက်ကိုဇွန်ကနေတဆင့်ကျင်းပမှာဖြစ်ကြောင်းသိရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ1988ခုနှစ်84လုံးဒီမိုကရေစီအရေးတော်ပုံကြီးမှာပေါက်ပွားလာခဲ့တဲ့ပါတီဖြစ်ပြီးတော့ယခုအခါ38နှစ်တိုင်ခဲ့ပြီဖြစ်ပါတယ်။ယခုနှစ်မှာကြာရောက်မဲ့38နှစ်မြောက်အခမ်းအနားကိုနိုင်ငံရေးအကျဉ်းသားများအားလုံးလွတ်မြောက်ရေးအားနိုင်ငံရေးမှန်းချက်ထားပြီးတော့ကျင်းပမှာဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာဆက်လက်ပြီးတော့စစ်ဘက်ဆိုင်ရာကျင့်ဝတ်ချိုးဖောက်မှုတွေရှိလာခဲ့ရင်ပြည်သူလူထုကနေတိုင်ကြားနိုင်ဖို့တိုင်ကြားရေးရန်တရားတွေဖွင့်လှစ်ထားကြောင်း NUG လူအခွင့်ရေးဝန်ကြီးဌာနအသိပေးကြေညာတဲ့သတင်းကိုတင်ပြပေးပါမယ်စစ်ဘက်ဆိုင်ရာကျင့်ဝတ်ချိုးဖောက်မှုတွေရှိလာခဲ့ရင်ပြည်သူလူထုကနေတိုင်ကြားနိုင်ဖို့တိုင်ကြားရေးရန်တရားတွေဖွင့်လှစ်ထားကြောင်း NUG လူအခွင့်ရေးဝန်ကြီးဌာနကအသိပေးကြေညာထားပါတယ်ပြည်သူ့ကာကွယ်ရေးတပ်တွေလိုက်နာရမယ့်စစ်ဘက်ဆိုင်ရာကျင့်ဝတ်တွေထဲမှာအယက်သားပြည်သူတွေနဲ့ပတ်သက်ပြီးတော့လိုက်နာရမယ့်အချက်တွေလည်းပါဝင်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်သားတွေတိုက်ပွဲဝင်ရတဲ့ရည်ရွယ်ချက်တွေထဲမှာဆိုရင်မတရားမှုကိုလက်မခံလိုခြင်းနဲ့ ကိုပြည်သူကိုကာကွယ်ခြင်းတွေဟာရေတောင်းမြစ်အဖြစ်ပါဝင်တဲ့အချက်တွေဖြစ်ပါတယ်။အယက်သားပြည်သူတွေအပေါ်လူသားဆန်မှုနဲ့လေးစားစွာဆက်ဆံရမှာဖြစ်ပြီးတော့အယက်သားပြည်သူတွေအပေါ်မှာဖိနှိပ်တာတွေလူခွင့်ရေးချိုးဖောက်တာတွေမလုပ်ဖို့စတဲ့အချက်တွေကိုမြူသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေးတပ်မတော်ကစစ်ဘက်ဆိုင်ရာကျင့်ဝတ်တွေထဲမှာအလေးပေးထည့်သွင်းထားတာဖြစ်ပါတယ်။လူအခွင့်အရေးဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းဒီစစ်ဘက်ဆိုင်ရာကျင့်ဝတ်တွေကိုလိုက်နာနိုင်ဖို့အတွက်မြေပြင်မှာလူအခွင့်အရေးဆိုင်ရာတာဝန်ခံတွေကနေစင်စဲမပြတ်ပညာပေးပို့ချမှုတွေလှုပ်ဆောင်နေပါတယ်။ဒါအပြင်ကျင့်ဝတ်ချိုးဖောက်မှုတွေရှိလာခဲ့ရင်လည်းပြည်သူလူထုကနေတိုင်ကြားနိုင်ဖို့အတွက်တပ်ဆိုင်ရာဝန်ကြီးဌာနကိုဖြစ်စေလူအခွင့်အရေးဆိုင်ရာဝန်ကြီးဌာနကိုဖြစ်စေတိုင်ကြားနိုင်ဖို့တိုင်ကြားရေးရန်တရားတွေကိုပါဖွင့်လှစ်ထားပါတယ်လို့ဖော်ပြထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီရဲ့စစ်ဘက်ဆိုင်ရာကျင့်ဝတ်တွေကအယက်သားပြည်သူနဲ့ပတ်သက်ပြီးတော့လိုက်နာရမယ့်အချက်တွေကို website link ကနေတဆင့်အပြည့်အစုံ download ရယူကြည့်ရှုနိုင်တဲ့ poster တွေရှိတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကချင်ပြည်နယ်မှာအကြမ်းဖက်ဆီးအုပ်စုကြောင့်အမျိုးသမီး9ဦးနဲ့အမျိုးသား9ဦးစုစုပေါင်း16ဦးသေဆုံးခဲ့ပြီးတော့အသက်18နှစ်အောက်ကလေးငယ်4ဦးပါဝင်နေဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်မှာအကြမ်းဖက်ဆီးအုပ်စုကြောင့်အမျိုးသမီး9ဦးနဲ့အမျိုးသား9ဦးစုစုပေါင်း16ဦးသေဆုံးခဲ့ပြီးတော့အသက်18နှစ်အောက်ကလေးငယ်4ဦးပါဝင်တယ်လို့ AAPP ကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကကောက်ယူထားတဲ့သတင်းအချက်အလက်များအရ2025ခုနှစ်ဇူလိုင်လ1ရက်နေ့မှစတင်ကစက်တင်ဘာလ24ရက်နေ့အထိကချင်ပြည်နယ်မှာအကြမ်းဖက်ဆီးအုပ်စုကြောင့်အမျိုးသမီး9ဦးနဲ့အမျိုးသား9ဦးစုစုပေါင်း16ဦးသေဆုံးခဲ့တယ်ကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့ထိုအရေးအတွက်မှာအသက်18နှစ်အောက်ကလေးငယ်4ဦးပါဝင်တယ်လို့သိရပါတယ်။အဆိုပါတည်ဆုံးသူများအနက်12ဦးမှာစစ်အုပ်စုရဲ့လက်နက်ကြီးဖြင့်ပစ်ခတ်မှုကြောင့်အများဆုံးတည်ဆုံးခဲ့ပြီးတော့4ဦးမှာ၄ချောင်းဖြင့်တိုက်ခိုက်မှုကြောင့်တည်ဆုံးခဲ့ရပါတယ်။၎င်းဒေသမှာအဆိုပါကာလအတွင်းအတည်ပြုရန်လိုအပ်နေစေတည်ဆုံးအရက်သား28ဦးရဲ့စည်ရင်းကိုလည်းတီးခြားကောက်ယူစုဆောင်ပြီးတော့အတည်ပြုနိုင်ရန်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်။စတေမာလ22ရက်နေ့ညနေ6နာရီဝန်းကျင်အချိန်မှာကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုကြီးရွာအုပ်စုမှရှိတဲ့ကြောက်သွေးတောင်ကြီးရွာကိုဖားကန့်မြို့ဗျူဟာကုန်းမှာတက်ဆွေးထားတဲ့အကြံဖက်စီအုပ်စုကလေကြောင်းမှပါရမိုတာဖြင့်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကိုကျော်စိုးနဲ့တားဖြစ်သူမောင်ထူးထူးဆန်တို့တားအဖ2ဦးကိုဘုံစားထိမှန်ပြီးတော့တည်ဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။မနေ့ပြန်စက်တင်ဘာလ26ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလီဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမကန်ရွရန်တချောင်းနဲ့ကန်လွန်ပင်လယ်ပြင်တို့မှာတစ်ခါတရံမိုးသက်လေပြင်းတွေကျရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကျစဉ်ရေပြင်းမြေပြင်လီဟာအနောက်တောင်ဘက်ကနေတနအိုင်ကုန်မိုင်40ကနေ45မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့လေပြင်းနဲ့ရဝန်းအချိန်ကြောင့်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့အတောင်ပိုင်းချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံချွာနိုင်ပြီးစကိုင်းတိုင်းအထက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကွက်ကြားမိုးထချုံချွာနိုင်ပါတယ်ရခိုင်ပြည်နယ်ရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာလေပြင်းတိုက်ခတ်ခြင်းနေရာကွက်ပြီးမိုးကြီးခြင်းတွေဖြစ်ပေါ်နိုင်ပါတယ်မိုးစရိုက်ရွာသောနာကြောင့်မြေပြိုခြင်းနဲ့ရေကြီးခြင်းအန္တရာယ်တွေကိုလည်းသတိပြုသင့်ပါတယ်ရှင
်ရေဒီယို NUG သောတာရှင်များခင်ဗျာဒီခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာလူကဗျာရေးသားပြီးຫນွေဦးမိုးခန်းစားရုပ်ဖတ်ထားတဲ့ကိုချင်းစာတရားလို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုချင်းစာတရားအိမ်မရှိတော့သူများကြောင့်အိမ်လွမ်းကြောင်းလဲမထုတ်ပြောရပါအမေမရှိတော့သူများကြောင့်အမေကဘလောက်ချစ်ကြောင်းများလဲမဖွင့်ဟရပါငိုကြွေးနေသူများကြောင့်ရွှင်လန်းဝမ်းမြောက်မှုအကြောင်းများလဲမမျှဝေလိုပါငတ်မုတ်နေသူများကြောင့်စိတ်ကံအယတာများအကြောင်းလဲမဖော်လိုပါဒုက္ခရောက်နေသူများကြောင့်ကံကောင်းခြင်းများအကြောင်းလဲမခင်ကျင်းနိုင်ပါဆုံးရှုံးထားသူများကြောင့်ပိုင်ဆိုင်ခြင်းများအကြောင်းလဲမပြောခဲ့ပါလူကဗျာ
ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ ကုဒ္ဒကမြို့သမီးကဏ္ဍအစီအစဉ်မှာတော်လရင်ဤအောင်မြင်ခြင်းအလှကပါပိုင်း198ကိုဖလော်ဒါဟမ်မတင်ဆက်ပေးထားပါရခင်ဗျာ
။အားလုံးပဲမင်္ဂလာပါ။အခုတစ်ပတ်မြို့သမီးကဏ္ဍမှာဆိုလို့ရှိရင်ကျမနားခိုခဲ့မှုတဲ့နေရာလေးမှာចောင်းသားလူငယ်လေးတွေရဲ့ဘဝပုံရိပ်အချို့ကိုများပြည်သူများသိရှိနိုင်မှုမျှဝေပေးချင်ပါတယ်။ကျမခေါင်းစဉ်လေးကိုတော့မတ်ဖြိုးလေးသို့ဆိုပြီးတော့ရေးထားပါတယ်။ဆီယာမကြီးတမိတန်ကြားလားနေကောင်းလားအခုပဲမှလည်းတမိအစ်စ်နှစ်နဲ့အောင်တယ်ဖုံးရတာနဲ့တရဆက်ပြုံးနေတယ်သူမအတန်လေးကကျမဝမ်းသာဝမ်းနေဖြစ်ရပါတယ်။ဝမ်းသာတာကတော့သူမအောင်မြင်မှုလေးအတွက်ဝမ်းနေတာကသူမကိုဘာမှလုံမပေးနိုင်တဲ့နေထားမှုပါ။ဆီယာမဆိုသည့်အခေါ်လေးနဲ့တထက်သေးဖြစ်ဖို့သူမဘွားလေးကိုမဖြစ်စီပေးနိုင်တာကျမရဲ့အားနည်းချက်ပါသူမလိုကျောင်းသူလေးနဲ့တနစ်တာတွေးဆမှုပါကျမပေါ်ခင်တွက်စိတ်လေးကိုရက်တန့်ထားလို့မရအောင်ဖြစ်စင်ခဲ့တဲ့တန်ရောစဉ်ကျိုးလေးပါလက်နဲ့တန်တီဝင်းကျင်မှာစကမကျောင်းကိုတက်နေရတဲ့အနေထားမှာသူမလေးရဲ့ကြိုးစားမှုကတိတ်ကိုအားရစရာပါပဲကျောင်းမတက်တဲ့နှစ်များလည်းရှိခဲ့သလိုမိသားစုစောင့်နေရေးမပြေလည်နိုင်တဲ့နေရက်တွေလည်းအများကြီးပါစစ်တောင်းမြဝမ်းရဲ့နဘီရွာလေးဆိုတာရေကြီးရေရှမ်းတဲ့အတူလက်နဲ့ကြီးတန်ဆိုတာကလည်းပြတ်တယ်ရလို့မရှိပါဘူး။ကျောင်းပိတ်ချင်းမိခင်ကြီးရှီယာရွာလေးကိုပြန်လာခဲ့ပြီးမယ်။ကျောင်းပွင့်ချိန်များကတော့စွာမျိုးအနာနီးနာကရွာလေးမှဦးလေးနေအိမ်မှနေပြီးကျောင်းတရရှာတယ်။ဖခင်ကြီးကလည်းနာမကျန်းဖြစ်ပြီးမနစ်ကပဲဆုံးသွားတော့ဖတ်တဆိုးလေးပေါ်မှာမိခင်ကြီးကဈေးရောက်ပြီးပညာရေးကိုစူးစမ်းပေးခဲ့သူလေးပါမင်းညာကတော့သူမအတန်းပညာရေးအကြောင်းကိုကျမစီစီကပတ်ကုန်းပြောနေတာကနေစတဲ့အထိကျောင်းတက်မယ်ဆိုတာမျိုးကိုပြောလာလေရဲ့ပြီးဂျပန်စာသင်ဂျပန်သွားမယ်ဆိုတဲ့သူမဝန်ကျင်ကဒေသန်ဒီနဲ့ထက်တူလက်တွေ့အရှိတရားတွေကိုပြောပြနေတာပါပဲကျမသူအပြောရီကိုလက်မခံခြင်းမှာဒီဂရီကောလိပ်တကကိုယ်ကိုတက်နိုင်သည့်ပညာအဆင့်ထိတော့ပညာသင်ကြားရမယ်ဆိုတာမျိုးကိုပဲကျမလမ်းညွှန်ပေးမိပါတယ်။အခြေခံလည်းကောင်းသလိုအင်္ဂလိပ်စာသင်ချာကလည်းအမှတ်ပြည့်နီးနီးရနေတဲ့ကလေးတယောက်အတွက် Institute တခုခုကိုကျမတက်လန်းစေချင်တာအမှန်ပါ။သူမစိတ်ထဲရှိတာလေးတွေပြောပြီးကျမရမန်းချက်ကိုပြောပြချိန်မှာတော့ဟုတ်ကဲ့ဆရာမကျောင်းမီအောင်နေမယ်ဆိုတာမျိုးကိုပြောလာပါတယ်။ကျမရဲ့ပညာရေးပညာပေးကဏ္ဍမှာစာမတက်သူကိုစာတင်ရပါတယ်စာတက်သူကိုလမ်းမှန်ရောက်ဖို့လမ်းပြရပါတယ်မဖြိုးလေးနဲ့ဖုံးစကားနီကုံမဆုံးခင်မှာတော့ဆ ्याम မကြီးဆိုပြီးရှေ့စကားများကတော့တငယ်ချင်းရွယ်သူလေးတွေမိသွေးဆက်ယုံမှဝင်လုံနေကြတာရဲ့ဝမ်းနဲ့ဆရာကောင်းဆုံးကတော့ပရိယတ်တိပညာရေးကနေထွက်သွားကြတဲ့ကိုရင်လေးတွေလုပ်ငန်းခွင်ရောက်နေတာဆိုတာလေးကရောသတင်းပါလိရဲ့ကျမရဲ့စာတင်သားဘဝကနေကိုရင်ဘဝကိုတက်တက်မက်မက်ရှောင်နေသူကိုရင်လေးကတော့စာတင်တိုက်မှာစာတော်တယ်ဆိုတာမျိုးလေးကအစလို့သူမအိမ်ဝန်းကျင်တငယ်ချင်းတွေအကြောင်းကိုပြောနေတာဆိုကျမအလွမ်းလဲပြီးအမဲမပြေနိုင်တဲ့လူငယ်များအကြောင်းပါပဲယနေ့ချိန်မှာတော့မဖြိုးလေးအတွက်လစဉ်ပညာရေးထောက်ပံ့မှုလေးကိုတောင်မပေးဖြစ်သည့်ကျမရဲ့အနေထားပါသူမလေးရဲ့အနာဂတ်ပညာရေးကိုဖြည့်ဆည်းပေးနိုင်ဖို့ကျမကြိုးစားရပါမယ်။အချိန်တစ်ချိန်ကကျမနဲ့ပတ်သက်ခုခဲ့တဲ့မိသေးဆက်ရုံလုပ်ငန်းခွင်ရောက်နေကြတဲ့ကျမရဲ့တပည့်လေးတွေရဲ့တော့ကြောင့်လေးမှာပညာကိုသုံးမိနေတဲ့မဖြိုးလေးရဲ့မြို့ကြီးကစာသင်တိုင်းမှာစာဝါလိုက်နေတဲ့ကိုရင်လေးရဲ့သူတို့လေးတွေကကျမရဲ့ဘဝခရီးမှာပါဝင်ပတ်သက်ခဲ့သူအနာဂတ်သူရဲ့ကောင်းလေးတွေပါ။ချိုးလေပညာပုံရိပ်မှာနေဝင်သားသူလေးတွေရှိသလိုထိုးလင်းတောက်ပမဲ့ကျဲလေးတွေလည်းရှိနေပါသေးတယ်ဆိုတာလေးကအောင်းအင်းတစ်ခုဖြစ်ခဲ့တဲ့ဆိုသည်ကိုမဖြိုးလေးတို့သိစေချင်ပါတယ်။ကျမတို့ရဲ့တော်လန့်ရေးကာလမှာအခုလိုပညာရေးမှာလည်းအချိုးကွေများစွာနဲ့လူငယ်တွေဘဝဟာလည်းမိမိန်ခဲရတာများကြီးပါဒါကြောင့်မလို့ကျမတို့ရဲ့ပန်းနိုင်ဖြစ်တဲ့အောင်မြင်မှုပန်းနိုင်တစ်ခုရောက်ဖို့ဆိုတာကျမတို့ပြည်သူတွေစီးလုံးမှဖြစ်ပါလိမ့်မယ်။တော်လန်ရေးရဲ့အောင်မြင်မှုအလားကဘာကိုတည်ဆောက်နိုင်ဖို့ကျမတို့ပြည်သူတွေအားနဲ့ဝိုင်းဝန်းကြပါလို့မျိုးသမီးကဏ္ဍလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။
Radio NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တော်လရင်တေဂီတာစီစဉ်မှာ SSKT ရေးသားပြီးကိုညီကျော်မြမမီယထာ CD အမှတ်တင်ဆက်ထားတဲ့ဆက်ကောင်းမောင်းလွမ်းမြည့်ရေးလို့အမည်ရတဲ့တော်လရင်တေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကလောင်ပြောင်းတဲ့လက်ကလေးအာအင်းလွေနေပါမယ်မယ်ဒီအလံကိုင်းရဲ့လက်ကလေးခုလုံးကရဲ့တနေရာမှာကလောင်ဒံလေးတွေကိုဝိုင်းရဲ့ပြအသုံးချနေပြီလေအလံနီအလံဆိုင်လေးကိုจะทาจีย่าโอ้ดังเลยจายาดายสะกองมองจีเดียวเย่งงดังเลยก็บางอ่ะดีสิจีญูอเวกูรายงเลยสายมงมาแน่อดูtie a in little shame tha can ya be who da song ma twe ya chang piang twe mi dai luang sa ya mya pyo mi sa gong mong ji ga luang ye yu we Lego Piangai chimi Ya taji ya all them live Ya ya die Sa gao mau chi te yao ye No dan me go ga ba ga Tise che Yo awe Du la yong le tie a in little a shape can ya be who lo so mau twe ya chang go pian twe mi dai duang sa ya mya pyo mi sa gong mong ji ga duang ye yu we who lo so mau twe ya chang go
Radio NUG ရဲ့တောတာရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတော်မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org internet တို့ကနေပုံမှန်တိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအတိအပေးတင်ပြအပ်ပါတယ်ရှင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆိုပြထားပါလို့ရှင် Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။ အရေးတော်ပုံအောင်ရမည်။